VOA American တန်ရဲ့စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။အစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတဝန်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးသူ2,000ကျော်တဲ့အထိများလာနိုင်ပွဲရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာ Mike Ryan ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ဖြတ်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာလိုက်နာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေးအတွက်စပွားတိုးလာဖို့ရှိကြောင်းသူကပြောတာပါ။ဥရောပနိုင်ငံတွေဘက်မှကူးစက်နှုန်းအစ်တဖန်မြင့်လာနေတာကြောင့်သူကအခုလိုအရေးတကြီးသတိပေးလိုက်တာဖြစ်ပါတယ်။Dutch ဝန်ကြီးချုပ်ကလည်းနေ့စဉ် 3,000 နီးပါးကူးစက်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောသလိုချက်သမရနိုင်ငံမှာလည်းရှေ့သတင်းဘက်ကစပြီးကန့်သက်ပိတ်ဆို့မှုအသစ်တွေပြန်စမယ်လို့ပြောပါတယ်။ Spain ကျန်းမာရေးဝန်ကြီးကလည်းမြို့တော် Madrid တစ်မြို့လုံးနဲ့မြို့သူမြို့သား3,300တန်းကျော်ကိုအသွာအလာကန့်သက်ထားလိုတဲ့အကြောင်းတောက်ကြနေကပြောပါတယ်။ရောပါဘက်မှာခုလိုကန့်သက်ထိန်းချုပ်မှုတွေပြန်စနေတဲ့အချိန် American ပြည်နယ်တချို့မှာတော့အဆင့်3အဖြစ်ကန့်သက်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့တောက်ကြနေကကြေညာပါတယ်။ Florida ပြည်နယ်မှာကန့်သက်ဖြေလျှော့မှုအဆင့်3မှာအတိုင်းအတာနဲ့ကန့်သက်ချက်တွေအရက်ဆိုင်တွေကပွဲရုံတွေနဲ့စားတောက်ဆိုင်တွေပါဝင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာပါတယ်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1,000နဲ့ကူးစက်ခံရသူ32ဆန်းခွဲရှိထားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စီးရင်တွေအရဖော်ပြထားပါတယ်။